เสียหน้าเต็มีรอชาวลาอธิเสียหน้าเช่นสั่งจีนสนาบยาเวริกาในงานตะวันมาสับบีรอชินิเซ่พิบาร์เรในเรื่องลูลูทวีบีรอตะเบย์มาวันนี้เด้มันเดลิกาญาตองตะเบย์อพยกูจิกนี้นี่เลยไปมาโรสิ่งสิ่งเดียวกันตั้งแต่เนี่ยพิเคพิโอขึ้นเงลูที่ใครเดินยายากเกิดดูดีสิบาร์เรในงานวันมาจิกนี้พิเคเร่อาจารย์พับพิเคมูรีเนี่ยปัตตาลูยังคงอัดเรียนเปโบจะมาเข็มพิวทวีพิบาร์เปย์บ้าชิน
ดีกันนี่เลยไงมันเรียนยาวตั้งแต่กูสิ่งสิ่งจะดูก็เยาวดูเนี่ยลายออกเปียกเปียกคือรักเจ้าสนับสนุนเงินตรงเจ้ามันเนี่ยทำงานเนี่ยพันสิ่งเงียบไปเอริเทก้าเนื้อการ์ดตั้งแต่ทำงานเนี่ยติดสงตัวเลยลูกเรียนวิชาในวิเมตจะชาติพิลูมีอาเปียบเอาที่พิเศษเนี่ยปัตตาลูยาวตั้งแต่กลางสัปดาห์กูก็พิวเอโก้กูรู้พิวบาร์เลย
ยาอิชิบะกันเลยมาจังว่าสนับสนุนเนี่ยชาเชียวไอ้สิ่งสิ่งอันนี้ก็จังว่าที่โอ้สกัดเลยเชียร์เนี่ยบ่
တော့စောစားချင်းမှာတော့အဲ့ဒီတော့ဒီတူတူကျော်ဆိုတဲ့ကလေးဒီအထီးတယ်ပေါ့နော်ပြီးတော့ဟိုမိန်းကလေးနှစ်ယောက်နဲ့ဖန်ခံရတယ်ဖန်ခံရလည်းမပါဘူးပေါ့နော်ဟိုဖန်ခံရမှာပါတယ်အဲ့ဒီမိန်းကလေးနှစ်ယောက်ထဲမှာတယောက်ကတော့ကြီးထီတာပဲပေါ့နော်တော်တော်တော့အချိန်ဆိုးရင်ရတယ်ပေါ့နော်ဟိုနောက်ပိုင်းအထိတ်ဟိုနောက်ဆုံးတော့အထိတ်တိရတော့ကတော့ဒီမိန်းကလေးနဲ့ဟိုရောက်ကလေးတယောက်တော့တော်တော့ဒီဟိုတက်ဆုံးနေဆိုတော့ဟိုတင်းတော့ဆိုတော့ရလိုက်တယ်ဒါပေမဲ့အဲ့တင်းတော့ကျွန်တော်အပြီးပြည့်နိုင်အောင်လို့တော့ဟိုဆက်ပြီးတော့ကျွန်တော်တို့ဟိုစူးစမ်းနေတည်ရတယ်ဟုတ်ကဲ့
ပြက်ခတ်ဖြူခွဲမှုတွေဖမ်းဆီးမှုတွေစတိုက်ရှိနေပေမဲ့မန္တလေးမှာစစ်နပြစစ်ကြောင်းတွေကပုံမှန်အတိုင်းရှိတဲ့စစ်နပြနေကြတာပါမြင်းကျန်မျိုးမှာလည်းဒီကနေ့နေ့လဲ7နာရီဝန်းကျင်ကဘုံဘေချစ်တီထမင်းဆိုင်ကဇနီးမောင်နှံနှစ်ဦးတနက်နဲ့ပြတ်သက်ခံရပါတယ်မျိုးပြင်ကရွှေရတာလဖက်ရည်ဆိုင်နာမှာပြစ်ခံရတာဖြစ်တယ်လို့မြင်းကြံမျိုးဒေသခံတို့ကပြောပါတယ်
။ဘယ်ဟာနေလန့်ဆက်တာဒီမှာအပြင်သွားနေတော့မှကြတော့ပြန်လာခဲ့တော့တဲ့ဘုံဘေးတို့လင်းများမြောက်ပြစ်ခံရတယ်တဲ့ဆိုပြီးလန့်ဆက်တာပေါ့နော်။ဘုံဘေးတို့ပြစ်ခံရတဲ့အချိန်က7နာရီတည်းရွှေရတာလဖက်ရည်ဆိုင်နာမျိုးပြင်မှာအဲ့ဆိုင
်ပြစ်ခတ်ခံရသူဇနီးမောင်နှံတို့ဟာ NLD ပါတီထောက်ခံသူတွေလို့သိရပါတယ်။အမည်မသိလူတစုကပြစ်ခတ်တာဖြစ်ပြီးဘယ်သူတွေလဲဆိုတာကိုအသေးစားမသိရသေးဘူးလို့ပြောပါတယ်။ဒေသခံတချို့ကတော့ဒါဟာပြူစော်တီအဖွဲ့ဝင်တွေကပြစ်ခတ်တာဖြစ်နိုင်တယ်ဆိုပြီးဆွဆွဲထားပါတယ်။ဒီကနေ့မနေ့ပိုင်း9နာရီဝန်းကျင်တုန်းကလည်းပဲခူးတိုင်းကြောက်ကြီးစုရက်ကွက်အုပ်ချုပ်ရေးမှုရုံးမှာဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်မှုတချို့ရှိတယ်လို့ဒေသခံတွေကပြောပါတယ်။ကလေး၊မုံရွာ၊မန္တလေး၊ရန်ကုန်၊ဒဝဲဖားကန့်၊ရွှေဘိုစလင်းကြီး၊ရင်းမာပင်ရွာပေါင်းစုစုပေါင်းတပိတ်ကျောင်းစတဲ့နိုင်ငံတော်ကဆန္ဒပြစစ်ကြောင်းတွေကလည်းအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးလှုပ်ဆောင်နေကြပါတယ်။နိုင်ငံတော်ကနေရာတချို့မှာပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အချိန်မှာပဲတပိတ်ကောင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းရှာဖွေဖမ်းဆီးတာမျိုးတွေကိုစစ်ကောင်စီဘက်ကဆက်တိုက်လှုပ်ဆောင်နေတာပါ။အာဏာသိမ်းပြီး6လအတွင်းစစ်ကောင်စီကပြစ်ခတ်လို့တေဆုံးသူ934ယောက်ရှိပြီးလက်ရှိအချိန်အထိဖမ်းဆီးခံထားရသူပေါင်း9400နီးပါးအထိရှိနေတယ်လို့နိုင်ငံရေးအကြီးအကဲများကညီဆောင်ရှောက်ရေးအသင်း AAPP ရဲ့ဇူလိုင်လ26ရက်နေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ကဖော်ပြတဲ့သိဆုံးစီးရင်ဟာချက်ကားဖော်ပြတာဖြစ်တယ်လို့တုံ့ပြန်ထားပါရဲ့ရှင်။